တရင်တစ်ဖက်ကြော်ကြတိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်တောင်ပိုင်းကျေးတိမြို့နယ်အတွင်းမှာဆိုရင်မြန်မာစစ်တပ်ကနေအင်အားအလုံးရင်းနဲ့ရှမ်းပြည်တိုးတက်ရေးပါတီဝမ်ဟိုင်းဌာနချုပ်ကိုတိမ့်ပိုက်ဖို့အတွက်9မိုင်ကွာမှရောက်နေပြီလို့ရှမ်းပြည်တိုးတက်ရေးပါတီခေါင်းဆောင်တွေကပြောပါရယ်ဒီစခန်းသိမ်းစစ်ဆင်ရေးအတွက်နေပြည်တော်ကနေညွှန်ကြားချက်ပေးလာတာလို့ယူဆကြောင်းလဲရှမ်းပြည်တိုးတက်ရေးပါတီဘက်ကပြောပါရယ် SSA SSPP ကရှမ်းပြည်တိုးတက်ရေးပါတီအနေနဲ့ကတော့အင်အားအနေထားအရပျောက်ကြားစနစ်နဲ့သာဌာနချုပ်ကိုကာကွယ်ရင်းခုခံတိုက်ခိုက်သွားမယ်လို့လည်းပြောပါရယ်ဒီတိုက်ပွဲဖြစ်ပွားရာဒေသမှာစိုးရိမ်နေရတဲ့လုံခြုံရေးအနေအထားကြောင့်မလို့စာတင်ကြောင်းတွေပိတ်ထားရတယ်လို့ចောင်းသားတွေလည်းဘေးလွရာကိုထွက်ပြေးတန်းရှောင်နေရတယ်လို့ဆိုပါရယ်အသေးစိတ်ကိုတော့နိုင်ကွန်းအိမ်ကစုံစမ်းထားတယ်ဆိုတော့ဆက်ပြီးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းကြည်ဒီမြို့နယ်ထဲမှာရှိတဲ့ရှမ်းပြည်တိုးတက်ရေးပါတီဌာနချုပ်ဖြစ်တဲ့ဝမ်ဟိုင်းစခန်းကိုသိမ်းမှုအတွက်မြန်မာစစ်တပ်ဟာအင်အားလုံးရင်းနဲ့ခြေတက်လာပြီးတော့အခုနောက်ဆုံးရရှိတဲ့သတင်းတွေအရဝမ်ဟိုင်းဌာနချုပ်နဲ့9မိုင်လောက်မှာရောက်ရှိနေပြီလို့ရှမ်းပြည်တိုးတက်ရေးပါတီခေါင်းဆောင်တွေကပြောပါတယ်ဒီစခန်းသိမ်းတိုက်ပွဲဆင်နွှဲဖို့မြန်မာစိုးရရဲ့နေပြည်တော်ကနေတိုက်ရိုက်ညွှန်ကြားချက်ပေးလာတယ်လို့ရှမ်းပြည်တိုးတက်ရေးပါတီရဲ့ဗဟိုကော်မတီဝင်ပြောရေးဆိုခွင့်ရှိသူပူမှုဆိုင်လကအခုလိုပြောပါတယ်
ကျွန်တော်တို့အထောက်တော်ရဲ့တင်ပြချက်အရပါအဲ့ဒီနေပြည်တော်ကနေချားလိုက်တာဖရက်တင်ဝမ်ဟိုင်းကိုတိမ့်နိုင်ဖို့ဆင်ချားထားတယ်သူတို့ကအဲ့ဒီချင်းကုန်းကြီးနာတော့ရောက်သွားပြီကျွန်တော်တို့ဝမ်ဟိုင်းနဲ့ဆိုငားမိုင်လောက်ပဲဝေးတရင်ချက်လေးနဲ့ထောင်ကျော်တာပါကျွန်တော်ကခုခံနိုင်တော့ခုခံသွားမှာပဲ
အခုလိုစစ်စင်ရေးတရအနေနဲ့မြန်မာစစ်သားဘက်ကနေအင်အားလုံးရင်းနဲ့ထိုးစစ်ဆင်နေတာကြောင့်ရှမ်းပြည်တိုးတက်ရေးပါတီအနေနဲ့ကတော့နောက်ဆုံးချိန်ထိတံပြန်နည်းနဲ့ဆက်လက်တိုက်ပွဲဝင်သွားမယ်လို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူပူမှုဆိုင်လကအခုလိုပြောပါတယ
်နောက်ဆုံးဒီကြောင်းကအဲ့ဒီလက်နေကြီးတွေရရင်အားရောက်ဖြစ်တုံးလာရင်တော့ကျွန်တော်တို့ကဝမ်ဟိုင်းကိုလက်လို့ရရင်လည်းတံပြန်နည်းကြီးတော့ရှိတာပါကျွန်တော်တို့ကယောက်ျားစင်းနေတဲ့တိုက်ပွဲတော့ဆက်လက်ဝင်သွားမှာပဲသူတို့ကမရမချင်းတော့
အခုဆိုရင် SSA SSPP ကိုရှမ်းပြည်တိုးတက်ရေးပါတီအနေနဲ့ကတော့လိုအပ်တဲ့ပြောင်းရွှေ့မှုတွေပြင်ဆင်မှုတွေလုပ်နေပြီလို့လည်းသတင်းတွေပေါ်ထွက်နေပါတယ်။စူလိုင်17ရက်နေ့ကနေစပြီးတော့မြန်မာစစ်တပ်တွေနဲ့ရတတပတ်ကြော်ကြော်တိုက်ပွဲဖြစ်ပွားနေတာကြောင့်ရှမ်းပြည်တိုးတက်ရေးပါတီဌာနချုပ်နဲ့အနီးဝန်းကျင်ကြီးရွာတွေကစာတင်ကြောင်းတွေကိုလည်းပိတ်ထားရတယ်လို့လည်းဆိုပါတယ်။ဒီအခြေအနေကိုတော့ရှမ်းပြည်တိုးတက်ရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူပူမှုဆိုင်လကအခုလိုပြောပါတယ်။
ကျွန်တော်တို့ပြည်ထားတဲ့ကျောင်းကအဲ့ဒီပါကီးပေါ့မိုင်းနောင်ရဲ့ဝမ်ဟိုင်းရဲ့ဒီလမ်းမှာအဲ့ဒီပါကီးရောလမ်းခွဲလို့ခေါ်တာပါအဲ့ဒီမှာမူရဇန်ကျောင်းတစ်ကျောင်းရှိတယ်အဲ့ဒီမှာပြေးပြေးလဲရတယ်နောက်ဝမ်ဟိုင်းမှာဆွဲဖက်အထက်ကကျောင်းရဲ့နောက်ပရဟိတကျောင်းအဲ့ဒီကျောင်းတစ်ကျောင်းရှိတယ်အဲ့ဒါလည်းပြေးပြေးလဲရနောက်ကျွန်တော်တို့ကျိုင်းလွင်းမှာပေါ့မူရဇန်ကျောင်းတစ်ကျောင်းရှိတယ်အဲ့ဒီမှာလည်းပြေးပြေးလဲရတယ်အခုဆိုရင်ကျွန်တော်တို့ကျောင်းတွေကုန်ပြေးလဲရတယ်အဲ့ဒီကျောင်းသူကျောင်းသားဆိုရင်တော့ထက်ရှူထဲမှာမိုးမလုံးလေမလုံးနဲ့ပြေးလွှာခူအောင်နေရတယ်ဆိုတော့ဒီနေ့ဆရာပါပဲကျွန်တော်ကလည်းကံရတော့စိတ်ဆမရှိပါဘူးအဲ့ဒီဒီလိုလိုထွက်ပဲကျွန်တော်တို့ဆိုရင်ရ
လက်ရှိဖြစ်ပေါ်နေတဲ့စစ်ဘေးတံကြောင့်စာတင်ကြောင်း6ကြောင်းပိတ်ထားခဲ့ရပြီးကျောင်းသား800နီးပါးဟာစာမတင်ရဘဲနဲ့ဘေးကင်းလုံခြုံတဲ့နေရာတွေမှာခိုးလုံနေရတယ်လို့လည်းသတင်းတွေပေါ်ထွက်နေပါတယ်ရှမ်းပြည်တိုးတက်ရေးပါတီတပ်ဖွဲ့တွေဟာမနေ့ကနန်းကန်ဖိတ်ရှေ့တန်းစခန်းကနေဆုတ်ခွာခဲ့ပြီးဝမ်ဟိုင်းဌာနချုပ်မရောက်ခင်တောင်ကျောတွေမှာနေရာယူထားပြီးတော့ပျောက်ကြားစနစ်နဲ့မြန်မာစစ်တပ်တွေကိုတိုက်ခိုက်နေစေလို့လဲပူမှုဆိုင်လကပြောပါတယ်ဒါပေမဲ့တိုက်ပွဲချင်းတွေကိုတော့ဆက်သွယ်ရေးခက်ခဲကြောင်းအတည်ပြုချက်မပေးနိုင်သေးပါဘူးရှမ်းပြည်တိုးတက်ရေးပါတီဟာအရင်က SSA မြောက်ပိုင်းလို့လူသိများပြီးတော့မြန်မာစစ်စိုးရကနေတိုက်တွန်းဖိအားပေးထားတဲ့နေချားဆောက်တပ်ဖွဲ့အတွင်ကိုလက်မခံခဲ့တာကြောင့်2010ခုနှစ်မတ်လမှာမြန်မာစစ်စိုးရတပ်ကနေပြီးတော့စတင်တိုက်ခိုက်လာရာကနေနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မြန်မာနိုင်ငံမှာအစိုးရအသစ်တက်လာခဲ့ပေမဲ့လည်းအမျိုးသားပြန်လည်ရင်ကြားစိတ်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့နိုင်ငံရေးနီးလန်းရတွေ့ဆုံဆွေးနွေးမှုတွေမလုပ်ဆောင်ခဲ့ဘူးလို့လည်းတိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်။အလားတူတိုင်းရင်းသားလက်နက်ကိုင်ဖွဲ့ဖြစ်တဲ့ KIU ခေါ်ကချင်လွတ်လပ်ရေးအဖွဲ့တွေပေါ်မှာလည်းစစ်ရေးရတိုက်ခိုက်မှုတွေပြုလုပ်နေပါတယ်။တိုင်းရင်းသားတွေကြားမှာဖြစ်ပွားနေတဲ့ပြဿနာတွေကိုစစ်ရေးနီးလန်းနဲ့ဖြေရှင်းမယ်ဆိုရင်နိုင်ငံရေးမတည်ငြိမ်မှုတွေလုံခြုံရေးပြဿနာတွေစစ်ပွဲဒုက္ခတွေပိုပြီးတိုးပွားလာမှာဖြစ်တယ်လို့စစ်ပွဲသွင်းမှာလူခွေးချိုးပေါမှုတွေပိုပြီးရှိလာမယ်လို့လူခွေးရေးဆိုင်ရာကြွမ်းကျင်သူတွေကနေသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ